အစစ်တော်အစရာအတင်အာဆီယံဒေတာပင်ဖိုရမ်မှာတော့ဒေတာပင်ပေါ်ပေါက်လာနိုင်တဲ့ပြည်ပခါတွေကိုကြိုတင်အတိပေးကာကွယ်နိုင်ရေးအဓိကထားဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံအတွင်းကလက်နက်ကန်ပြည်ပခါတွေနောက်ရခိုင်ဒေတာဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေပေါ်ဆွေးနွေးခဲ့ကြတယ်လို့ဒေတာပင်နိုင်ငံတွေရဲ့ပြည်ပခါကြိုတင်အတိပေးကာကွယ်ရေးစနစ်တွေလုံခြုံရေးလုံခြံတွေကိုလည်းဆွေးနွေးခဲ့ကြတာပါမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ပေါ်ပေါက်လာနိုင်တဲ့ပြိပခါတွေကိုကြိုတင်အတိပေးခြင်းတန်တမန်ကြီးအရာကြိုတင်ကာကွယ်တဲ့ရည်လမ်းတွေနဲ့အတွေ့အကြုံတွေကိုအရှိတောင်အရှနိုင်ငံများအပြင်အာဆီယံဒေသဆိုင်ရာဖိုရမ်အဖွဲ့ဝင်နိုင်ငံ28နိုင်ငံကကိုယ်စားလှယ်တွေကျွမ်းကျင်ပညာရှင်တွေရန်ကုန်မြို့မှာသုံးရက်ကြာဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပြိပခါကြိုတင်အတိပေးကာကွယ်ခြင်းဆိုင်ရာရန်တရာတည်ဆောက်ထားတဲ့အကြောင်းကိုလည်းဆွေးနွေးခဲ့တာပါအာဆီယံဖိုရမ်မှာဥဆောင်ဆွေးနွေးခဲ့သူတူဖြစ်တဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူဦးမင်းစောဦးကအခုလိုပြောပါတယ်
။ဒီ2020ကနေပြီးတော့ဒေတာတွေစုပြီးတော့ဒီ Township Conflict Indexing System ကိုတည်ဆောက်တာရှိတယ်။အဲ့ဒါပါလဲတော့ဒီမြို့နယ်တစ်ခုချင်းစီမှာရှိတဲ့ဒီပြိပခအခြေအနေတွေပေါ့နော် TCMS ပေါ့နော် Township Conflict Monitoring System ဆိုပြီးကျွန်တော်တို့တည်ဆောက်လိုက်တာရှိတယ်။ဒါကတော့ကျွန်တော်တို့ဒီမြို့နယ်တွေတစ်ခုချင်းစီမှာပြိပခအခြေအနေတွေဘယ်လိုရှိလဲပြိပခအခြေအနေတွေဘယ်လိုရှိလဲပြဿနာတွေကပိုကြီးနိုင်လားပြဿနာတွေပိုငယ်သွားနိုင်လားအဲပြဿနာတွေကဘယ်ဥတီနေလဲဆက်ပြီးရှိပေါ့နော်ဒီလိုမျိုးတော့သုံးတက်လို့ရတဲ့စနစ်တစ်ခုကိုကျွန်တော်တို့လည်းဒီဆောက်တာရှိတယ်ပေါ့နော်အဲ့တော့အားဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကလည်း presentation လုပ်တော့ဒီမှာဒီမှာလည်းဒီလိုစနစ်မျိုးတွေကျွန်တော်တို့လုပ်ဖို့တကြိုးစားနေဆိုတဲ့ဒီဆောက်တယ်
မြန်မာနိုင်ငံတွင်းကလက်နက်ကန်ပြိပခါတွေနောက်ရခိုင်ဒေသတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလဲဖိုရမ်မှာဆွေးနွေးခဲ့ကြပါတယ်ဥဆောင်ဆွေးနွေးသူတူဖြစ်တဲ့ဦးမင်းစောဦးကအခုလိုပြောပါတယ
်ခုကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်လို့ရှင်တော့ဒီအိမ်ကြီးတဲ့နိုင်ငံတွေကတော့ဒီမှာရှိတဲ့လက်နက်ကန်ပြိပခါပေါ့နော်အခုဖြစ်နေတဲ့ဟာတွေတော့စိတ်ဝင်စားတာရှိပါတယ်အဲနောက်တစ်ခုကဒီရခိုင်ဘက်ကဒီအခုဒီလက်နက်ကန်တိုက်ခိုက်မှုတွေပေါ့နော်ဒီမွတ်စလင်အုပ်စုတွေအစိုးရအုပ်စုတွေလည်းတကယ်တမ်းကိုရှိလာတဲ့အခါမှာလည်းအလားတူဒီနိုင်ငံတကာလည်းအထူးသဖြင့်ဒီပေါင်းလုံးချင်းနိုင်ငံတွေနဲ့ကျွန်တော်မြန်မာနိုင်ငံနဲ့အင်ဒီးဇ်မဟုတ်ပေမဲ့ဟိုဒီဖြစ်စဉ်တွေအရဆက်ဆက်တဲ့နိုင်ငံတွေရှိမှာဖိလစ်ပင်းလိုဟာမျိုးမလေးရှားတို့အင်ဒိုနီးရှားတို့သူတို့တွေလည်းတမှုတွေစိတ်ဝင်စားမှုရှိပါတယ်အဲ့တော့ချုပ်ပြောရမယ့် solution တော့မြန်မာနိုင်ငံဖြစ်နေတဲ့ဒီလက်နက်ကန်ပြိပခါများပတ်သက်တဲ့အကိစားရရကူတော့ဒီအာဆီယံနိုင်ငံကြားထဲမှာတော့ဒါစိတ်ဝင်စားမှုရှိကြပါတယ
်။ဒေတာရင်းဖိုရမ်ဆွေးနွေးပွဲမှာတော့အဓိကအားဖြင့်လူမှုအတိုင်းအဝိုင်းနောက်လူမှုဆက်ဆံရေးကွန်ရက်တွေမီဒီယာတွေကိုအခြေခံပြီးဒေတာတွင်းမှာဖြစ်လာနိုင်ခြေရှိနေတဲ့ပြိပခါတွေကိုကြိုတင်ခန့်မှန်းအတိပေးကာကွယ်တဲ့လုံခြုံရေးဟန်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ထောက်လှမ်းရေးအချက်အလက်တွေအပေါ်အခြေခံတဲ့အကြမ်းဖက်ဝါရဇယ်တက်ခတ်မှုတွေကြိုတင်ကာကွယ်ရေးနဲ့ပတ်သက်လို့လည်းအနေငယ်ဆွေးနွေးခဲ့ပါတယ်။ဒေတာရင်းပြိပခါကြိုတင်ကာကွယ်ဆိုင်ရာစနစ်တွေကြဲကြဲပြင်းပြမရှိသေးပေမဲ့လက်တွေ့ကျင့်သုံးနေတဲ့နိုင်ငံတွေရှိနေပြီးဒီအတွေ့အကြုံတွေကိုလည်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်
။ Thai မှာ solution ရင်းဒီအားလေးဝင်နေပါတယ်သူတို့လုပ်ထားတဲ့ရှိတယ်။ဒီ Thai မှာဥပမာဒီ deep south wash လို့ပြောတာနော်ဒီတောင်ပိုင်းနဲ့ပတ်သက်ပြီးတော့လုပ်ထားတဲ့စနစ်တွေရှိတယ်။ဒါ Philippines မှာဆိုလည်းအလားတူမျိုးပေါ့နော်။အဲလိုမျိုးတွေရှိတယ်။အဓိကတော့အာလီဝန်နဲ့ပတ်သက်လို့ရှင်တော့ဟိုကျွန်တော်တို့အာဆီယံအတွင်းမှာကတော့ဒီလောက် influence မဖြစ်သေးဘူးပေါ့နော်အာဆီယံမှာတော့ဒီ idea ကတော့ရှိနေပြီတချို့တိုင်းပြည်တွေမှာလည်းသူ့အနေနဲ့ပြီးတော့လုပ်နေကြတော့ရှိပါတ
ယ်ရန်ကုန်မြို့မှာ၃ရက်ကြာပြုလုပ်ခဲ့တဲ့အာဆီယံဖိုရမ်ကိုတော့မြန်မာဥရောပသမဂ္ဂနဲ့အမေရိကန်ပြည်အောင်စုတို့ကပူးရဲဥက္ကဋ္ဌတွေအဖြစ်ဆောင်ရွက်နေတာပါလုံခြုံဆိုင်ရာထိပါးနိုင်မှုတွေကိုရှော့ချနိုင်ရင်နိုင်ငံမျိုးစုံရဲ့မတူကွဲပြားတဲ့အမြင်မျိုးကိုဆွေးနွေးညှိနှိုင်းဖို့အတွက်1994ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့အာဆီယံဒေတာရင်းဖိုရမ် ERF မှာတော့အာဆီယံဖွဲ့ဝင်10နိုင်ငံအပြင်အမေရိကန်၊တရုတ်၊ကနေဒါ၊ဩစတြေးလျနောက်အာရှပစိဖိတ်ဒေတာရင်းနိုင်ငံတွေနဲ့အတူနိုင်ငံပေါင်း28နိုင်ငံတို့အဖွဲ့ဝင်အဖြစ်ပါဝင်နေတာဖြစ်ပါတယ်